ခိုင်နေတဲ့ရတိတော်မျိုးတွေကကြေးရွာအုပ်ချုပ်ရေးမှုတူဦးရဲ့နေအိမ်ကနေမူးရင်ဆေးပင်နဲ့လက်နက်ခဲရနေတင်းစီရမိတယ်လို့တပ်မတော်ကပြောပါတယ်။အဲ့ဒီအုပ်ချုပ်ရေးမှုနဲ့မိသားစုဟာသူတို့နေအိမ်ကနေထွက်ပြေးတင်းဆောင်သွားပြီးတဲ့အချိန်လုံခြုံရေးတပ်ဖွဲ့ဝင်တွေကဝေရောက်ရှာဖွေတဲ့အခါမှာတော့ဘာတွေကိုတင်းစီရမိတယ်ဆိုတာကိုသတင်းထုတ်ပြန်တာပါ။
အဲ့ဒီရွာပြင်မှာတော့တက်ကမြာယူထားပြီးတော့ရွာသူရွာသားတွေကဖုန်ကြီးကြောင်မှာခလုံနေရတယ်လို့ဒေသခံလွတ်တော်ကိုယ်စားလှယ်ကပြောပါတယ်။အကြောင်းစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရတိတောင်မြို့နယ်တွင်ရက်ခုံတန်ကြေးရွာအုပ်ချုပ်ရေးမှုနေအိမ်ကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်ရှာဖွေတာမှာတဘလူဝိုင်းစာရမ်း CEO A ကိုခုလိုပြောပါတယ
်။ဒါကတော့ပါပါကျွန်တော်တို့ကအရင်ကတည်းကအဲ့ဒီကိစ္စကိုပြန်ပြောင်းပြီးတော့ရှိနေတယ်။အခုရှိနေတဲ့ကျန်တဲ့ရှင်ဆိုတော့ပါအရင်ကတည်းကလည်းအဲ့ဒီကိစ္စကိုရှင်းရှာဒါကတော့ဆက်နေချင်တယ်။တော့ဘူးသားကြီးကတော့ဟိုလာတော့တော့တော့ဆက်ရမယ်။အဲ့ဒီကိစ္စကလည်းဒီလိုတစ်ခါတည်းကတော့ဒီကဘာကြီးအောင်ဆုံးနေတယ်ဗျ။ဒီကိစ္စကလည်းဒီမှာကြည့်
သက်သွေးကြီးလိုင်းခက်ခဲကြောင့်အတန်ကြီးလင်မှုမရှိကြဘူးတီးခံပါခင်ဗျာတမတော်ရဲ့သတင်းထုတ်ပြန်ချက်တည်းမှာရွာသားတချို့သတင်းပေးပို့ချက်ရကျေးရွာတာဝန်ရှိသူတွေနဲ့အတူလက်စပြတ်ဝင်ရောက်ရှာဖွေတာမှာ W1 စာရမ်းမှာစိတ်ကြွယူသွေးစေးပြားနှစ်တန်း၅သိန်းခန့်ကျိုးဆွဲလက်ပြပုံ36လုံး Icon 52လုံးမိုင်းပြုတ်ဖို့အသုံးပြုတဲ့ကွန်ကျူပွ23ချောင်းဘောစိရောနှောထားတဲ့ရန်ထုတ်တပိတ္တာက2ထုတ်နဲ့ဆက်ဆက်ပစ္စည်းတွေတင်စီရခဲ့မိတယ်လို့ဖော်ပြထားပါတယ်ကျေးရွာအုပ်ချုပ်ရေးမှူးနဲ့မိသားစု၅ဦးတို့ဟာဩဂုတ်လ၃ရက်နေ့မှာထွက်ပြေးတိမ်းရှောင်သွားကြပြီးမှစစ်တပ်ကအိမ်တွင်ဝင်ရောက်ရှာဖွေတာဖြစ်ပြီးတိမ်းရှောင်နေတဲ့ကျေးရွာအုပ်ချုပ်ရေးမှူးကိုဥပဒေနဲ့ညီအမှုပြုထားပြီးတော့ဂွင်းဆက်တရခန်းတွေထော်ထုတ်ရမိရွေးတွေ့ဆောင်ရွက်နေတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တမိလှရွာဟောင်းလို့ခေါ်တဲ့ရက်ခွန်တန်ကျေးရွာမှာမလိကတဲ့ကသမတော်ကနေဝင်ရောက်ဆစ်ဆေးနေတာဖြစ်ပြီးလက်ရှိအခြေအနေကိုရေသိပ်တော်မြို့နယ်မဲဆန္ဒနယ်ကဒီသုခတော်ကိုယ်စားလှယ်တော်ကင်စိုးဝေကအခုလိုပြောပါတယ
်။အခုလောလောဆယ်မှာတမိလှရွာဟောင်းမှာတော့တမတော်သားတဲ့နေပြည်တော်ဆက်တုံနဲ့ရောက်နေပါတယ်။ရော့ကယောက်ျားတွေကခက်ပြီးတော့ပြီးအမျိုးသမီးနဲ့ကလေးတွေ300လောက်ကတော့ဖုန်းကြီးကျမှာခိုးအောင်နေတယ်ဆိုတော့ရော့သားတွေဖုန်းဆဲစကားအရာပြီးရပါတယ်။ဒီမနေ့ကစပြီးတော့ဖုန်းကြီးကျောင်းကနေကျော်သေးကိုပေါ်လို့လာလို့မရဘူးဆိုတာသိရပါပဲ
။ကလားသူဗုဒ္ဓတော်မြို့နယ်ပြင်ချောင်းကျေးရွာမှာတာဝန်ထမ်းဆောင်နေတဲ့မူလဒန်းပြကျောင်းဆရာနေစော်လင်းကိုမြန်မာစစ်သားကနေမတင်ကြလို့ဖမ်းဆီးစစ်ဆေးရမှာအေးအေးနဲ့နဲ့ကန်ဖွင့်နဲ့ဆက်သွယ်နေတယ်ဆိုတဲ့အချက်လက်ကိုတွေ့ရှိရကြောင်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ကျောင်းဆရာနေစော်လင်းဟာတမတော်သတင်းအချက်လက်တွေကိုအေးအေးဖက်ကိုပေးပို့နေတယ်ဆိုတဲ့အဆောင်အထားတွေစစ်ဆေးတွေ့ရှိရတယ်လို့ဘူမှုကြီးဝင်းစော်ဦးကပြောပါတယ
်။ကောင်းတယ်ပါအေးအေးနဲ့ပြောတာလည်းဟာတယ်那些群众上，现在这些人啊，他们在干部工作上，希望就是说，把这些人当成我们中国的伙伴。
စစ်စေးခဏရတဲ့ကျောင်းစရာကိုဩဂုတ်လ6ရက်နေ့မှာတမတော်ကနေပူရီတော်မြို့နယ်ဘုံညိုလိပ်နယ်ကြီးရဲစခန်းကိုဆွဲပြောင်းပေးခဲ့ပြီးအကြံဖက်တပ်ခြေရေးဥပဒေပုံမှန်50က52ခန်းနဲ့အတူအမှုဖွင့်ရေးယူထားပါတယ်။ရခိုင်ပြည်နယ်တွင်းမှာမနှစ်ကဆက်လို့မြမတမတော်နဲ့အေအေရခိုင်လက်နက်ကန်ဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲစဉ်တွေတွင်အေအေနဲ့ဆက်ဆက်တယ်ဆိုပြီးမတင်ကာမှုနဲ့ဖမ်းဆီးခံရသူတွေတစ်နေ့ထက်တစ်နေ့များပြားလာနေပါတယ်။လက်ရှိမှာမတင်ကမှုနဲ့ဖမ်းဆီးခံရသူ190ကျော်ရှိနေပြီလို့ဒီကိုင်းတိုင်းသားမျိုးနွယ်များစီယုံရဲ့စီရင်ကောက်ယူချက်မှာဖော်ပြထားပါတယ်ခင်ဗျာ